စစ်ပွဲဖြစ်နေတဲ့တိုင်းဒေသတွေမှာသတင်းရယူခွင့်သတင်းသမားလုံခြုံရေးနဲ့သတင်းလွှတ်လပ်ခွင့်ပေါ်ချိန်ချမှုတွေရှိနေတဲ့ပတ်သက်လို့မြန်မာသတင်းမီဒီယာနဲ့သတင်းတောက်တွေကြားစိုးရိမ်ပူပန်မှုတွေဖြစ်နေတဲ့အကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ကဧပြီ26ရက်နေ့မှာထုတ်ပြန်ပါတယ်သတင်းမီဒီယာလွတ်လပ်ခွင့်တင်းကျပ်လာမှုအပေါ်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးညှိနှိုင်းမှုလုပ်နေတဲ့အကြောင်းလည်းပြောပါတယ်ဒီကြောင်းသတင်းပို့ချက်ကိုကိုရဲမောင်ကပြောပြပါမယ်ခင်ဗျာ
ယခုဧပြီလအတွင်းကရင်နေပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားတဲ့မီဒီယာကျင်းဝန်းဆိုင်ရာညွှန်ကြားချက်နဲ့ကရင်အမျိုးသားအစည်းအရုံး KNU ကထုတ်ပြန်လိုက်တဲ့သတင်းနဲ့ပြန်ကြားရေးလုပ်ငန်းဆိုင်ရာ policy မူဝါဒတွေကျင်းဝန်းစည်းကမ်းတွေဟာသတင်းသမားတွေရဲ့လုံခြုံရေးသတင်းလွတ်လပ်ခွင့်အပေါ်ချိန်ချောက်နေတယ်လို့မြန်မာသတင်းမီဒီယာနဲ့သတင်းတောက်တွေအကြားစိုးရိမ်ပူပန်မှုဖြစ်ပေါ်နေကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကဧပြီလ26ရက်နေ့မှာထုတ်ပြန်ထားပါတယ်မီဒီယာကျင်းဝင်းနဲ့အညီသတင်းရယူပိုင်ခွင့်ပြုဖို့အတွက်စစ်ပွဲဖြစ်နေတဲ့တိုင်းရင်းသားနယ်တွေအားလုံးရည်ရွယ်ပြီးထုတ်ပြန်လိုက်တာဖြစ်ကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM အသွင်ရင်းမှုတိုးစော်လက်က VOA ကိုပြောပါရစေ
။အဓိကတော့ဗျာကျွန်တော်တို့ပြောချင်တာသတင်းသမားတွေဒီလေသတင်းမီဒီယာကျင်းဝင်းပေါ့ဥပမာအဲ့လို VOA မှာလည်း VOA ကုတ်တော်ကွန်လက်ရှိတဲ့မီဒီယာတွေမှာလည်းမီဒီယာကျင်းဝင်းနဲ့အညီကျွန်တော်တို့အဓိက access to information ပေါ့ဗျာသတင်းရယူပိုင်ခွင့်ကိုကျင်းဝင်းနဲ့အညီယူတာကိုပေးပါလို့ကျွန်တော်ပြောတာပါအတိအကျတော့နော်အခုလောလောဆယ်လက်ရှိကတော့ IEC နဲ့ KNU ကထောက်ထားတော့သူတို့ပဲတည်ပြောသလိုဖြစ
်တရင်ရယူမှုကိုတိုင်းရင်းသားလက်နက်ကင်တွေရဲ့ကန့်သက်ချက်တွေကြောင့်မြေပြင်တရင်ရယူနေတဲ့သတင်းသမားတွေအတွက်စိန်ခေါ်မှုတည်းရဲ့ဖြစ်စေသလိုတရင်လွတ်လပ်ခွင့်ကိုထိခိုက်ပုံချင်းစေတယ်လို့ KNU နယ်မြေမှာတရင်ရယူနေတဲ့သတင်းနောက်သူကပြောပါတယ်
ဒီမှာတရင်ရယူတဲ့တရင်နောက်တီအတွက်ဒါကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်တရင်လွတ်လပ်ခွင့်ကိုလည်းထိခိုက်စေတယ်တရင်လွတ်လပ်ခွင့်ပေါင်းပို့ပြီးကျင်းသွားတာပေါ့နော်ဒီအချိန်လေးမှာတရင်သမားတွေကအစင်ပြေသူတရင်ရယူနေရတာဖြစ်တယ်သူတို့ရဲ့အသက်လုံခြုံရေးကိုလည်းပဲဒါဂရုစိုက်နေရတာဖြစ်တဲ့အတွက်ပေါ့လေအခုလိုသူတို့ရဲ့တရင်ရယူတဲ့နေရာမှာဒီလိုမျိုးကန့်သက်ချက်တွေတတ်မှတ်ချက်တွေကဒီစီကန်းချက်တွေကတကယ်ကိုလုံခြုံရေးရစိုးရိမ်စရာဖြစ်တယ်လို့မြင်တယ်ပေါ့နော်ဒါတွေကိုလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကလည်းဒါထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြောကြပါလေ
လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ကရင်အမျိုးသားအစည်းအရုံး KNU ဘက်ကထုတ်ပြန်ချက်သိရဖို့ VOA ကဆက်သွယ်ခဲ့ပေမဲ့သတင်းပြန်ကြားခြင်းမရှိသေးပါဘူးကရင်အမျိုးသားအစည်းအရုံး KNU ရဲ့သတင်းနဲ့ပြန်ကြားရေးလုပ်ငန်းဆိုင်ရာ policy မူဝါဒများကျင်းဝင်စည်းကမ်းများရဲ့အခန်းစနစ်ပြင်ပသတင်းဌာနတွေလှုပ်ဆောင်ရမယ့်လှုပ်ထုံးလုပ်နည်းများအရ KNU ထိန်းချုပ်နယ်မြေမှာသတင်းလာယူမဲ့ပြင်ပသတင်းဌာနတွေဟာ KNU ရဲ့ဗဟိုဌာနချုပ်ကိုကျူတင်ခွင့်ပြုချက်တောင်းခံရမှာဖြစ်ပြီးကျူတင်ခွင့်ပြုချက်တောင်းခံရမှာသတင်းဌာနအမည်သတင်းထောက်ကသတင်းသွားယူမဲ့နေရာသတင်းရယူမဲ့အကြောင်းအရာတွေကိုပူးတွဲတင်ပြရကြောင်းနဲ့အဖွဲ့အစည်းရဲ့လုံခြုံရေးဂုဏ်သိက္ခာနဲ့ပုံရိပ်ကိုထိခိုက်နစ်နာပျက်စီးဆုံးရှုံးစေမဲ့ပြုမှုလုံဆောင်ချက်များကိုရှောင်ကြဉ်ရမှာဖြစ်ပြီးလိုအပ်ပါကရိုက်ကူးထားတဲ့ရုပ်သံများဖြစ်စေဓာတ်ပုံများဖြစ်စေတာဝန်ရှိသူများကစစ်ဆေးရင်တောင်းခံလာပါကရိုက်ကူးထားတာကိုပြသပေးရမယ်ဆိုပြီးပြီးခဲ့တဲ့ April 27ရက်နေ့ကကန့်သက်ချက်တွေတင်ချက်ထုတ်ပြန်ထားပါတယ်အလားတူကရင်ပြည်ကိုသတင်းလာယူမဲ့ပြည်တွင်းပြည်ပသတင်းမီဒီယာအပါအဝင်အလွတ်တန်းသတင်းတောက်တွေလိုင်းနိုင်ရမယ့်မီဒီယာကျင်းဝင်းဆိုင်ရာညွှန်ကြားချက်စီကံတတ်မှတ်ချက်တွေကိုပြီးခဲ့တဲ့ April 16ရက်နေ့ကကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားပါတယ်သတင်းလွတ်လပ်ခွင့်ကိုချိန်ကျောက်ပြီးပေါင်ကျင်းအောင်လှုပ်ဆောင်နေရမဟုတ်ပဲမလိုလားအပ်တဲ့ပြဿနာမရှိစေရေးနဲ့နှစ်ဖက်ပုတ်တိုက်မှုမရှိအောင်ညှိနှိုင်းလှုပ်ဆောင်သွားဖို့ရှိကြောင်းကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အသွင်ရင်းမှုနှင့်ကိုပညာက VOA ကိုပြောပါတယ်
ဒီဟာကကျွန်တော်တို့အနေနဲ့ဘောင်ချင်းတယ်လို့ဟိုခန်းစားရင်ဘောင်ချင်းသွားနိုင်တယ်ဒါပေမဲ့ဒါမူဝါဒပိုင်းဆိုင်ရာအစိုးရတရားဖြစ်စေအစုပ္ပတ္တိပ္ပဒါတတ်မှတ်ရမယ်ရှိရမယ်ဟိုနီလာနေဖြစ်တော့ပေါ့နော်တချို့အပိုင်းမှာကျွန်တော်ခက်ခဲကြုံနေတယ်ဆိုတာကျွန်တော်နားလည်တယ်ကျွန်တော်တို့ရဲ့တချို့အတုံးတို့မှာအနေချက်ရှိဆိုတော့ကျွန်တော်တို့နားလည်ထားတယ်ဒါပေမဲ့လည်းဒီဟာကိုကျွန်တော်တို့ဒီစဉ်တကြပေါ့နော်ကျွန်တော်တို့နဲ့အတူဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲဒီဟာဘယ်လိုကျော်လွှမ်းကြမလဲဆိုတဲ့စဉ်းစားချက်ရှိရင်တော့ကျွန်တော်တို့ကတော့ဒီနေ့မီဒီယာတစ်ဖွဲ့ချင်းစီဖြစ်စေဒမဟောလေဒီတတိမီဒီယာကောင်စီတဖွဲ့ချင်းတစုချင်းစီဖြစ်စီဘာကျွန်တော်တို့တွေ့ဖို့အတွက်အစဉ်ရဖြစ်တယ်အခုလည်းတွေ့နေအောင်လဲကျွန်တော်တို့ဒီဘာခဏပြောစီမံအစီအစဉ်တွေရှိတဲ့စီမံချက်တွေရှိပါတယ
်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုရည်မှန်းထားသောတက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့သတင်းမီဒီယာလွတ်လပ်ခွင့်စံနှုန်းများတန်ဖိုးများကိုလေးစားပြီးကျင့်သုံးစီဖို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကတိုက်တွန်းလိုပါကြောင်း IPCM ရဲ့ထုတ်ပြန်ချက်ကဖော်ပြထားပါတယ်လွတ်လပ်သောသတင်းမီဒီယာလုပ်ငန်းရဲ့သဘောတဘာဝကျင့်ဝတ်စံနှုန်းသတင်းရယူခွင့်ဆိုင်ရာနဲ့သတင်းမီဒီယာအချင်းချင်းထိန်းချုပ်မှုစတဲ့သတင်းမီဒီယာအခန်းကဏ္ဍတွေကိုရှင်းလင်းတင်ပြရန်တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွဲဆောင်ရေးကိုလည်း IPCM ကစီစဉ်ချက်ရှိတယ်လို့ဆိုပါတယ်သတင်းသမားတွေစောင့်ထိုင်းရတဲ့ကျင့်ဝတ်ကိုလိုက်နာကျင့်သုံးရန်တိုက်တွန်းနှိုးဆော်ပြီးမိမိကိုယ်ကိုထိန်းချုပ်ကျင့်မဲ့ရေးစနစ်ကိုလည်းရေးဆွဲပြဋ္ဌာန်းထားကြောင်းနဲ့ လိမ့်မြန်စွာပြောင်းလဲဖြစ်ပေါ်နေတဲ့မြန်မာနိုင်ငံ၏အခင်းအကျင်းမှာသတင်းသမားတိုင်းလိုက်နာတဲ့ကျင့်ဝတ်ကိုလာမယ့်မေလ3ရက်နေ့ကမ္ဘာသတင်းလှုပ်လှည့်ခွင့်နေ့မှာ IPCN ကထုတ်ပြန်သွားမှာဖြစ်ကြောင်းထုတ်ပြန်ချက်ထဲမှာအသိပေးထားပါတယ်ခင်ဗျာ။